မြန်မာပြည်မှာခီးသွွားလုပ်ငန်းတွေဖွံ့ဖြိုးလာတဲ့အမျှအလတ်ရဲ့သူသဖြင့်တကြံတွင်းပရိသတ်တွေဟာပြည်တွင်းပြည်ပခီးသွွားများတဲ့ရာသီတွေဖြစ်လာပါတယ်။အရင်တုန်းကတော့ဗီဇာခက်ခဲကြောင့်နိုင်ငံတကာကိုအနောက်သူသဖြင့်အနောက်နိုင်ငံတွေကိုသွားရောက်လည်ပတ်သူဥယေဟာအ ਨੇ ချင်းပဲရှိပြီးတော့ဒေသရဲနိုင်ငံတွေဖြစ်တဲ့ထိုင်း၊စင်ကာပူ၊မလေးရှား၊ဂျပန်စတဲ့နိုင်ငံတွေကိုလောက်တာအသွားလာများကြပါတယ်။အခုတော့ဥရောပနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုတွေစီကိုအလဲပတ်ဗီဇာတွေအလွယ်တကူရလာလို့ကုန်ကျစရိတ်လဲတက်တာလာတာကြောင့်အဲ့နိုင်ငံတွေစီကိုခီးသွားတွေအယုံကျလာကြပါပြီ။ဒီအကြောင်းကိုဝင်းခန့်မောင်ကပြောပြပေးပါလိမ့်မယ
်။အရင်နှစ်တွေလိုပဲအခုနှစ်တကြံတွင်းအများပြည်သူအားလည်းရဲ့ကာလမှာလဲမြန်မာနိုင်ငံကခီးသွားတွေအမေရိကန်ပြည်ထောင်စုကိုရက်ရှည်လာရောက်လဲပတ်ကြပါတယ်။ဒီထဲမှာ Smart Way ခီးသွားလုပ်ငန်းနဲ့အတူခီးတဲ့ပေါင်း100ဝန်းကျင်လဲပါဝင်ပါတယ်။သူတို့ဟာအမေရိကန်ပြည်ထောင်စုရှေ့ဘက်နဲ့နောက်ဖက်ကမ်းတွေကအထင်ကရမြို့ကြီးတွေဖြစ်တဲ့နယူးယောက်၊ဝါရှင်တန် DC ၊ဘော့စတန်၊နိုင်ယာဂရာရေကွန်၊ LA ၊ဆန်ဖရန်စစ္စကိုနဲ့လက်စ်ဗီဂတ်စတဲ့နေရာတွေကို14ရက်တာအချိန်တွင်းသွားရောက်လည်ပတ်ကြပါပါ။အခုနှစ်ပိုင်းတွေတွင်မြန်မာခီးသွားတွေအနောက်နိုင်ငံတွေစီလာရောက်တဲ့အကြောင်းနဲ့ပတ်သက်လို့ Smart Way လုပ်ငန်းရဲ့တာဝန်ရှိသူကိုတန်းထွန်အောင်ကသူ့အမြင်ကိုအခုလိုပြောပြပါဗျ။
အရင်ထက်ဆိုင်ရဲ့တော်တော်လေးခက်စားလာတယ်။ဘာဖြစ်လဲဆိုတော့တိုင်းပြည်ဖွံ့ဖြိုးရေးနောက်ပိုင်းမှာသူတို့ဖြစ်ပါတော့။လူတွေကတနည်းနဲ့တနည်းပို့ပို့ပြီးတော့နိုင်ငံခြားထွက်လာကြတယ်။အပြင်ကဘာမှဘာဖြစ်နေလဲဆိုတော့ပိုကြီးလေးလာကြတယ်။များလာဖို့ရှိပါတယ်။ဘာဖြစ်လဲဆိုတော့လူတွေကတဖြည်းဖြည်းသွားလာကြတော့တယောက်သွားရင်ဒီသတင်းစကားပိုင်းပိုင်းနဲ့ပေါ့နော်။တယောက်ကလေးတယောက်ပိုင်းပိုင်းနဲ့ပို့ပြီးတော့သွားလာကြပါတယ်။ကျွန်တို့ကုမ္ပဏီနဲ့ကိုပဲတနည်းနဲ့တနည်းသွားလာတာခီးသွားများကြလာတွေ့ရတယ်။ဒါကျွန်တော်တို့ကုမ္ပဏီတွေမကောက်မြန်မာနိုင်ငံကုမ္ပဏီအများကြီးပဲဆိုသွားကြတာအများကြီးပါ
။အခုချိန်ကဟာအမေရိကန်ပြည်ထောင်စုမှာຫນွေဦးကာလဖြစ်ပေမဲ့လဲစောင်းတွင်းရဲ့အေးအေးတက်မပြေသေးတာကြောင့်မြန်မာခီးသွားတွေအတွက်တော့ရာသီဥတုဟာမျောလင့်ထားတာတည်းပိုအေးနေခဲ့ပါတယ်။ဒါပေမဲ့လဲဝါရှင်တန် DC မြို့အနီးတစ်ဝိုက်မှာတော့ရက်အနည်းငယ်ပဲပွင့်တဲ့ Cherry ပန်းတွေကြောင့်မြင်ကွင်းဟာတာမန်ထက်ပိုလှပနေပါတယ်။ခီးသွားတူဖြစ်တဲ့ရန်ကုန်ကြောက်တရားမြို့နယ်ကဦးနေလင်းကတော့သူ့အတွေ့အကြုံကိုအခုလိုပြောပြပါဗျ
။ဘောရှင်နယ်ရောက်တာပထမဆုံးချိန်
။ဟုတ်ဟုတ်။
နောက်ပြီးလို့ရှိရင်ဟိုဘဖလိုဒက်ခရိုင်းရေပေါ်ရဲ့ Los Angeles ရေ။နောက်ထပ်ကဆန်ဖရန်စစ္စကိုရေ။တော်ဖို့အစီအစဉ်ရှိတယ်။တော်တော်ကောင်းပါတယ်။ဟိုခက်လေရန်မှုပါတယ
်။မြန်မာခီးသွားတွေဟာ Washington DC မြို့ကိုရောက်လာချိန်မှာတော့ထင်ရှားတဲ့နေရာတွေဖြစ်တဲ့ Jefferson အမှတ်1စောက်အောင်၊ Lincoln အထိမ်းအမှတ်စောက်အောင်တမရအိမ်ဖြူရောစတဲ့အထင်ကရနေရာတွေကိုတိကတွားရောက်ခဲ့ကြပါတယ်။အဲဒီနောက်မှာတော့ Washington DC အခြေဆိုင် VOA American တန်လွင့်ဌာနမြန်မာပိုင်းနယ်လဲချိတ်ဆက်ပြီးတော့ VOA ရဲ့လုပ်ငန်းဆောင်တာများနဲ့တမိုင်းကြောင်းကိုလေလာခွင့်ရခဲ့ပါတယ်။ VOA မြန်မာပိုင်းရေဒီယိုတိုက်ရိုက်ထုတ်လွှင့်နေချိန်နဲ့လဲတိုက်ဆိုင်နေတာကြောင့်စတူဒီယိုထဲမှာကြီးချိုးခွင့်ရခဲ့တာပါ။ VOA မြန်မာပိုင်းရဲ့ဌာနမှူးဦးတန်လွင့်ထုံးကအခုလိုလိုက်လံရှင်းပြခဲ့ပါတယ်။
East Asia Pacific Division လို့ခေါ်တယ်။အဲ့ဒါကဒီ Asia Pacific Data ဒီမြေပုံထဲမှာပါတဲ့ဒီ data ကိုကျွန်တော်တို့အတန်းလွှင့်နေဌာနပေါ့နော်။အတန်းလွှင့်နေကြီးကြရတဲ့ဟာအဲ့ထဲမှာဗမာဌာနအပါဝင်ဗမာအပါဝင်စုစုပေါင်း10ခုရှိတယ်။ Studio 29ခုရှိတယ် Radio Studio နောက်ပြီးတော့ Television Studio စုပေါင်း17ခုရှိတယ်။အဲ့တော့ဒီလို Studio တွေပေါ့နော် Television နဲ့ Radio Studio တွေစုထားတဲ့အကြီးဆုံးဒါကဘာမှအကြီးဆုံးစောင့်အောင်လို့ပြောလို့ရတယ
်မြန်မာနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုခေတ္တလာရောက်ကြသူတွေထဲမှာအစိုးရချင်းချိတ်ဆက်ပြီးဌာနဆိုင်ရာလုပ်ငန်းတွေနဲ့ပတ်သက်လို့လာရောက်လေ့လာဖို့ဖိတ်ကြားခံရသူတွေ Fulbright ပညာတော်သင်ဆုနဲ့ခေတ္တလာရောက်တဲ့ကျောင်းသားတွေပညာရှင်တွေနဲ့ Wisely အရှိတောင်အာရှလူငယ်ကောင်းဆောင်အစီအစဉ်စတာတွေဟာလူသိများပါတယ်အခုလိုခီးသွွားလုပ်ငန်းကနေတဆင့်လာရောက်လေပတ်သူအရေးအတွက်ကတော့အခုနှစ်ဟာစံချိန်တင်များပြားတယ်လို့ဆိုရမှာဖြစ်ပါတယ်ခင်ဗျာ